COVID-19 ရောဂါကြောင့်လက်တလုံးမှာအလုတ္တမား2သိန်းခွဲကျော်လောက်အလုတ်လက်မဲ့ဖြစ်သွားရတယ်လို့အလုတ္တမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်အလုတ်လက်မဲ့တွေအတွက်အလုတ်ကန်ရှာဖွေရေးကိုလည်းအတက်နိုင်ဆုံးစူးစမ်းရှာဖွေလှုပ်ဆောင်ပေးနေတယ်လို့သူကပြောဆိုလိုက်ပါတယ်ဒီသတင်းကိုကျွန်မမိခါကပေးပို့ထားတာပါ COVID-19 ကပ်ရောဂါအရှိန်မြင့်လာတဲ့မလလယ်လောက်ကစပြီးနေရပြန်လာတဲ့မြန်မာရွှေပြောင်းလုပ်သားတွေဟာစည်ရင်းအရာဆိုရင်ပြန်လာသူ3,000ရှိတယ်လို့အလုတ်သမားဝန်ကြီးဌာနဘက်ကပြောပါတယ်အစိုးရအနေနဲ့ထိုင်းကိုရီးယားမလေးရှားဂျပန်အဲ့ဒီနိုင်ငံတွေကပြန်လာတဲ့တရားဝင်စည်းရင်းကိုလက်ရှိတရုတ်အပါအဝင်အိန္ဒိယနိုင်ငံတွေကပါပြန်ဝင်လာတဲ့စည်းရင်းဖြစ်တယ်လို့အလုတ်သမားဝန်ကြီးဌာနဘက်ကပြောပါရယ်လက်ရှိမှာတော့ပြည်တွင်းမှာပိတ်သွားရတဲ့ဆက်ယုံအလုတ်ယုံလုပ်ငန်းအကြီးစားအခု300လောက်ရှိကလုပ်ငန်းအသေးတွေပါပေါက်မယ်ဆိုရင်လုပ်ငန်းပေါင်း6,000နီးပါးပိတ်ခဲ့ရတယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်ကျိုင်ကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ပိတ်လိုက်တဲ့လုပ်ငန်းတွေအတွက်ပြည်တွင်းမှာအလုတ်သမား3,000ခွဲလောက်အလုတ်လက်မဲ့ဖြစ်ခဲ့ရပြီးပြန်လာသူတွေနဲ့ပါပေါင်းရင်အလုတ်လက်မဲ့ဥယျာဉ်ဟာ2,000ခွဲလောက်ရှိရဲလို့သူကပြောပါတယ်။ဒီလူတွေအတွက်အလုတ်ကန်ရှာဖွေပေးနေတာနဲ့ပတ်သက်လို့ဦးမြင့်ကျိုင်ကအခုလိုပြောပြလာတာပါ။
အလုတ်လက်မဲ့ဖြစ်သွားတဲ့လူသမားတွေကိုအလုတ်ရရှိဖို့အတွက်တက်ဆိုင်ရာပြန်လာတဲ့အလုတ်သမားတွေတက်ဆိုင်ရာနေမြေတွေမှာကျွန်တော်တို့စည်းရင်းသွင်းထားတယ်။နောက်တစ်ခုကသူတို့ပြန်ဝင်လာတဲ့အချိန်မှာသူတို့ရဲ့ကြွကျင်မှု scale တွေကိုကျွန်တော်တို့ကကောက်ထားတယ်။အင်းနဲ့အားနဲ့ပါဝင်ဆောင်ရွက်ရတဲ့လုပ်ငန်းကြီးတွေစီစဉ်နေတာရှိပါတယ်ဥပမာပြောဆောင်ရွက်ဝန်ကြီးဌာနတို့လယ်စေဝန်ကြီးဌာနတို့ဒီလုပ်ငန်းတွေမှာလည်းဒီလုပ်သမားတွေပါဝင်ဆောင်ရွက်နိုင်အောင်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပေးနေပါတယ်ဒီပြန်လာတဲ့အလုပ်သမားတွေရဲ့ကျွမ်းကျင်တဲ့ skill တွေကိုဖတ်တန်းတင်ထားပြီးအဲ့အလုပ်ကိန်းပြောင်းဝဲတွေမှာလိုအပ်နေတဲ့အလုပ်ရှင်တွေနဲ့အကုန်လုံးညှိနှိုင်းပြီးတော့အလုပ်ရရှိရုံနဲ့ဆောင်ရွက်တယ်ပြည်ပကိုအလုပ်လုပ်လို့ရပြည်ပရောက်အလုပ်သမားအလေးနဲ့တောက်ခံလာတဲ့နေရာတွေကိုလည်းလေကြောင်းလိုင်းအဆင်ပြေဖို့ဖို့ပေါ်မူတည်ပြီးတော့လွှတ်ဖို့ကျွန်တော်တို့စီစဉ်နေတယ်အထိုင်းလိုနိုင်ငံတွေပေါ့ပြန်မလွှတ်ချင်ဘူးသူတို့ရှိမှာပဲဗီဇာတက်တန်းတိုးပေးပါအဲ CI လက်မှတ်ထုတ်ပေးပါဆိုရင်ကျွန်တော်ဟိုမှာသွားထုတ်ပေးဖို့ဒီလိုဆောင်ရွက်နေပါတယ်ဒါကြောင့်ဒီလိုနှီးမျိုးစုံနဲ့အလုပ်လက်မဲ့တွေပပျောက်သွားအောင်ဆောင်ရွက်နေကြအောင်ဖြစ်ကြလို့ပါတယ
်အိန္ဒိယနိုင်ငံတွေဘက်ကကိုဗစ်ကာလဖြေလျှော့မှုတွေလှုပ်ဆောင်လာရင်မြန်မာလူသားတွေအဆင်သင့်ပြန်ပို့နိုင်အောင်ပြင်ဆင်ပေးထားသလိုကိုဗစ်မဖြစ်ခင်ကတည်းကအလုတ်ခေါ်စာတွေကလည်းအခုချိန်မှာပြန်လဲအကျုံးဝင်နိုင်အောင်စူးစမ်းလှုပ်ဆောင်နေတယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ
်အဓိကဆေးလွတ်နေတာထိုင်းမလေးရှားအဲ့တော့နှစ်နိုင်ငံလုံးကဒီချိန်ကြီးလေထိုင်းဆိုတဲ့တို့ဒီဇူလိုင်လကုန်ထိပိတ်တယ်ဆိုတဲ့သဘောမျိုးကိုလှုပ်တာဒီမလေးရှားဆိုတဲ့ဩဂုတ်လကုန်ထိကိုလှုပ်တာတော့ကိုဗစ်ကြီးမဖြစ်ခင်မှာတမန်လက်တာတွေရထားပြတ်ရှိတယ်။သူတို့အလုတ်ခေါ်စာတွေလေ။အဲ့တော့အလုတ်ခေါ်စာတွေရပြီးသားဟာတွေကိုဒါတွေတို့အကုန်လုံးဒီမှာ ready ပြင်ထားတယ်။အချိန်ကြီးကောင်းတာနဲ့သူကလွတ်မယ်။အဲ့တော့လူသမားဘယ်လိုဆေလွတ်နိုင်မလဲဆိုတာကသူတို့ပုံမှန်လည်းမူတည်တာ
။အလုတ်ယုံတွေပိတ်သိမ်းလိုက်လို့အလုတ်လက်မဲ့ဖြစ်သွားသူတွေနဲ့ယာယီလုပ်ငန်းခွင်ရပ်နားထားလို့အထောက်ပံ့မဲ့နေသူတွေရှိနေပြီးဒီထဲကအထည်ချုပ်အလုတ်သမားတွေအတွက်ဥရောပသမ္မတကမြန်မာကျပ်ငွေ10 ဘီလီယံနီးပါးညီမျှတဲ့ယူရိုငွေ5,000ရာထားထောက်ပံ့ပေးနေပါတယ်။အစိုးရဘက်ပိုင်းမှာတော့အလုတ်လက်မဲ့ဖြစ်သွားတဲ့အလုတ်သမားတွေကိုတီးခြားထောက်ပံ့ပေးနေတာမျိုးမရှိဘဲအခုထုတ်ပေးနေတဲ့လူမှုဖူလုံရေးကြီး40ရာခိုင်နှုန်းကိုပဲပေးတယ်လို့အလုတ်သမားတွေကပြောပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။